စစ်တပ်ကအာဏာသိမ်းပြီး33ရက်မြောက်ဒီကနေ့အထိစစ်အာဏာဆန့်ကျင်ရေးဆန္ဒပြမှုတွေအကောင်းနေစေပါဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်မှုတွေကြောင့်တေဆုံးသူနဲ့ဒဏ်ရာပြင်းထန်သူတွေရှိလာနေပေမဲ့ကိုအနီးဝန်ကျင်လမ်းမတွေပေါ်ထွက်ပြီးအကာအရံတွေနဲ့ပြည်သူတွေဘက်ကဆန္ဒပြနေကြတာပါဒီကနေ့မနက်ပိုင်းကလေးကဆန်းချောင်းဘက်ကဆန္ဒပြသူတွေကိုလက်နက်ကင်တွေဘက်ကဖြိုခွင်းပြီးတဲ့နောက်ဗိုလ်ဟိုလန်းတောက်လျှောက်ဆင်းလာပြီးအတံမုံသုံးဖြိုခွဲတာတွေလည်းရှိခဲ့ပါတယ်ဖြိုခွဲခံရတာတွေရှိခဲ့တဲ့ဆန်းချောင်းမှာလူငယ်တွေကဆန္ဒပြတပိတ်ကိုနေ့လယ်ပိုင်းမှာထပ်ပြီးဆင်နွှဲနေကြတာပါ။အင်းစိန်တရားဘက်မှာပြည်သူတွေဘက်ကတားဆီးထားတဲ့လုံခြုံရေးအကြံအံတွေကိုလက်နက်ကင်တွေဘက်ကမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။တပိတ်စစ်ကြောင်းအင်အားကောင်းခဲ့တဲ့တာဝန်မျိုးနယ်ဘက်မှာလည်းပြည်သူဘက်ကပြင်ဆင်ထားတဲ့အကြံအံတွေဖျက်ဆီးခံရတာရှိပေမဲ့ရက်ကွက်နေပြည်သူတွေကထပ်ပြီးပြင်ဆင်ခဲ့ပါတယ်။ပြည်ခဲ့တဲ့ပုတ်တဲဦးနေတော့ကဆန္ဒပြသူအများပြပြစ်ခတ်ခံရလို့တေဆုံးသူများခဲ့တဲ့မြောက်ကလာမှာလည်းဒီကနေ့အထိဆန္ဒပြမှုတွေဆက်ရှိနေသေးပါရန်ကုန်တမျိုးလုံးနီးပါးဒီကနေ့နေ့လယ်တနာရီဝန်းကျင်အချိန်ကစားပျက်စစ်မီပြတ်တာလည်းရှိခဲ့ပါတယ်ရက်ွက်နေပြည်သူတွေအနည်းဆုံးလမ်းမကြီးတွေပေါ်မှာအကာအရံတွေပြုတ်လုပြီးဆန္ဒပြဖော်ထုတ်တာတွေရှိနေသလိုလက်နက်ကင်တွေဘက်ကလည်းအကြမ်းဖက်ဖြိုခွင်းတာတွေဆက်လုပ်နေတော့ပါဒါပေမဲ့လည်းတကြောပြန်ဆန္ဒပြတာတွေကိုပြည်သူတွေဘက်ကပြုလုပ်ပြီးသူတို့ရဲ့အာဏာရှင်ဖျောက်ချရေးဆန္ဒတွေကိုဆက်လက်ဖော်ဆောင်နေတော့ဖြစ်ပါတယ်ရှင်။